ပြီးတော့ထိုင်တဲ့အခါမှာအဲ့ဒီလုံကြီးတွေကိုတင်းတင်းကြပ်ကြပ်ကြီးဝတ်မထားရှိမထားပါနဲ့အားလုံးကိုကြော့ထားပါဆောင်းချောင်းရှိရှိရှိပါလေကိုယ်ကိုယ်လည်းတောင်းတတင်းတင်းကြီးဖြစ်မနေသေးပဲစက်သားကြောတွေအားလုံးအလိုက်တင်ကြော့ချထားပြီးတက်တက်လာတာထိုင်ပါကိုယ်ကိုယ်ရှိလည်းမကုန်းသေးပဲနောက်လည်းမလန်းသေးပဲအတ္တသာဆုံးအနေထားနဲ့ဆောင်းချောင်းမှမှထားပြီးသမရင်ခွေရဲ့ဖြစ်စေကျုံညုံဖြစ်စေထိုင်ပါခေါင်းကိုလည်းရှေ့မငိုက်နောက်မလန်သေးပဲခန္ဓာကိုယ်နဲ့တစ်ချောင်းနဲ့ဖြစ်အောင်အလိုက်တင်ကလေးထားပါခြေတော့ကိုခြေသလုံးချင်းကန့်လန့်ထပ်ကန့်လန့်ချက်ထပ်ပြီးတော့တင်မထားပါနဲ့အဲ့လိုထိုင်လာတဲ့ခြေသလုံးချင်းရှေ့နောက်ရှင်ရဲ့ချထားတာကထိုင်လို့ပိုကောင်းပါတယ်ပိုပြီးကြာကြာလဲထိုင်နိုင်တယ်ညာဘက်ခြေသလုံးကအတွင်ဘက်ကဘယ်ဘက်ခြေသလုံးကအပြင်ဘက်ကထားပါမိမိအားသလိုဘယ်ဘက်ခြေသလုံးကအတွင်ဘက်ညာဘက်ခြေသလုံးကအပြင်ဘက်ထားပြီးထိုင်ရင်လည်းထိုင်နိုင်ပါလေခြေသလုံးချင်းဆက်မထားပဲရှင်ထားတဲ့အတွက်ခြေသလုံးချင်းပြညာမနေလို့သွေးလက်ပတ်မှုကိုအနှောင့်အယှက်မဖြစ်တော့ထိုင်လို့ပိုပြီးအဆင်ပြေပါလေလက်ကိုယခင်ထဲမှာသဘက်လက်ကအောက်ကညာဘက်လက်ကအထက်ကလက်ဘဝပက်လက်တန်းပြီးထပ်ထားပါလက်မထိတ်ချင်းထိထားဖို့မလိုပါဘူးထိမထားပဲအလိုက်တင်ထားတာကဘိုးကောင်းပါတယ်လက်မထိတ်ချင်းထိထားတဲ့အတွက်တချို့မှာလက်မထိတ်သွေးတိုးတာကအလွန်ထင်ရှားနေတော့တခြားယုံနာအာယုံကိုရှုတဲ့အခါအနှောင့်အယှက်ဖြစ်တတ်ပါတယ်ဓမ္မမဟုတ်လဲလက်နှစ်ဖက်ကိုဒူးနှစ်ဖက်ပေါ်မှာပက်လက်လန်းပြီးကျင်ထားရင်လည်းထားနိုင်ပါတယ်ဒူးကိုလက်ဝမ်းနဲ့အုပ်မထားပါနဲ့လက်ဝမ်းနဲ့အုပ်ထားလို့ရှိရင်လက်ပွားကအပူချိန်အားကောင်းတဲ့အတွက်ဒူးနဲ့လက်ပွားနဲ့ဖြစ်တဲ့နေရာကအပူချိန်ကိုပဲကျွနေရပြီးတခြားအာယုံကိုမကျွရပဲရှိတတ်ပါတယ်အဲ့ဒီလိုနေသားတကြထိုင်ကြည့်တဲ့အခါမျက်စိကိုအလိုက်တင်ကလေးမိပြီးရှုစိတ်ကိုအရှုခံအာယုံဖြစ်တဲ့1 byte ဖောင်းမှုပိန်မှုရှိရာချက်တဝိုက်မှာရှေးရှုဥဒ္ဒေထားပါတထိုင်အတွင်းမှာတစ်ကြိမ်မြမျက်စိကိုမဖွင့်ပါနဲ့မျက်စိဖွင့်လိုက်ရင်တမာရီပြတ်သွားပါတယ်ထိုင်ရာကထမှတာမျက်စိကိုဖွင့်ပါအခုပြောခဲ့တဲ့အတိုင်းစနေရကြထိုင်ပြီးတဲ့အခါမှာဘုရားကုံတော်ကိုပါလုံးတို့ဖြစ်စေမိမိစိတ်မှာဆင်ញင်နှလုံးသွင်းလို့လွယ်ကူရာကုံတော်တပါးပါးကိုဖြစ်စေအာယုံပြုပြီးနှမီးနှစ်ခန့်ဗုဒ္ဓနုဒတိဘာဝနာပွားများပါဥပမာရဟန်းကုံတော်ကိုအာယုံပြုပြီးပွားများရင်ရဟန်းကြီးလေသာအငြိကြီးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားဆိုတဲ့အတိုင်းမြတ်စွာဘုရားရဲ့စိတ်အစဉ်မှာလောဘဒေါသမောဟစတဲ့ကြီးလေသာအငြိကြီးလုံးဝကင်းစင်နေလို့စိတ်တော်စင်ကြယ်တန်ရှင်းနေပုံကိုမိမိစိတ်ထဲမှာထင်လာမြင်လာအောင်အကျဉ်းကြီးအဖန်ဖန်ဆင်ញင်နှလုံးသွင်းပွားများပါစင်ကြယ်တန်ရှင်းနေတဲ့စိတ်တော်ကြောင့်တန်ရှင်းကြည်လင်ငြိမ်းချမ်းအေးမြပြီးကျက်တရေရှိတော်မူလာတဲ့ရှင်တော်မြတ်ဘုရားရဲ့မျက်နာတော်နဲ့ရုပ်ခန္ဓာတော်ကိုပါစိတ်ထဲပေါ်လာအောင်ပွားများရင်ဘိုးပြီးသရာခန္ဓာတွေအာကောင်းလာတတ်ပါတယ်စိတ်လဲကြည်လင်ပြီးကြည်နူးမှုဝမ်းမြောက်မှုတွေဖြစ်လာပါတယ်ဘုရားကုံတော်ကိုစဉ်ဉ္ဇနှလုံးသွင်းပွားများတာဟာဘုရားနုဒတိဘာဝနာပါသူဟာသမထဘာဝနာပဲနောက်ပြီးတော့တတ္တဝါအလုံးကိုအာယုံပြုပြီးတတ္တဝါမှန်သမျှပြန်မာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေအစသာအရာရာဆင်ပြေကြပါစေစသဖြင့်တတ္တဝါအလုံးချမ်းသာစေလိုတဲ့မေတ္တာစိတ်ထားသပွားပွားဖြစ်ပေါ်လာအောင်အကျဉ်းငိမ့်အဖန်မှဆင်ခြင်နှလုံးသွင်းပွားများပါအဲ့ဒီအတိုင်းနှမိနစ်ခံ အထုလိုအပ်တဲ့ဘယင်9မိနစ်10မိနစ်ခန့်မေတ္တာဘာဝနာကိုပွားပါဒီမေတ္တာဘာဝနာလဲသမထဘာဝနာပါပဲအဲ့ဒီနာမွေးဖွားလာတဲ့တတ္တဝါမှန်သမျှသိကြရတာကြီးပဲငါလည်းတရားမှမဟုတ်ချပဲဘယ်သူမှသိခြင်းတရားကိုမလွန်စားနိုင်ကြဘူးသာသဖြင့်သိခြင်းတရားကိုတမိနစ်ခန့်ဆင်ញင်နှလုံးသွင်းပွားများပါမရဏတတိဘာဝနာကိုပွားများခြင်းဖြင့်တရားတန်ဝေကဖြစ်ပြီးတရားကိုမထုတ်မနစ်ကြိုးကြိုးစားစားအားထုတ်လို့တဲ့ဆန္ဒကိုဖြစ်ပေါ်စေနိုင်ပါတယ်ဒီသိခြင်းတရားကိုဆင်ញင်နှလုံးသွင်းတဲ့မရဏတတိဘာဝနာလဲသမထဘာဝနာပါပဲပြီးတော့ဒီခန္ဓာကိုယ်ကြီးဟာနှစ်တွေတွေးပြီးအစာသေးအစာဟောင်းနေတဲ့ပြည့်နေနေတဲ့ယွန်းစရာဆက်ဆုပ်စရာကြီးပါတကားစသဖြင့်ခန္ဓာကိုယ်ရဲ့အတုပတဘောကိုသိဉ္ဇဉ်နှလုံးသွင်းပွားများပါဒီလိုအတုပဘာဝနာပွားများခြင်းအပြင်တရားအထုတ်တဲ့အခါစိတ်အစဉ်မှာထင်မြင်လာတတ်တဲ့နှစ်သက်တရားပေါ်ရာအာယုံသုံးတရားကိုမျှပါရာနှစ်သက်တဲ့စိတ်မဖြစ်ပေါ်ပဲအထုတ်နိုင်ခြင်းအကျိုးရှိပါတယ်ဒီအတုပဘာဝနာလည်းသမထဘာဝနာပါပဲအခုပြောခဲ့တဲ့မေတ္တာဘာဝနာမရဏတ္တိဘာဝနာအတုပဘာဝနာဒီဘာဝနာသုံးခုကိုသဗ္ဗထကကမ္မထံလို့ခေါ်ပါတယ်သဗ္ဗထကကမ္မထံဆိုတာကမ္မထံနဲ့စရမှန်သမျှမှာအလိုရှိအပ်တဲ့ကမ္မထံလို့ဆိုလိုပါတယ်အခုပြောခဲ့တဲ့ဗုဒ္ဓနုဒ္ဓတိဘာဝနာရဲ့သဗ္ဗထကကမ္မထံသုံးခုရဲ့ပေါင်း၄ခုအဲ့ဒါကိုသတုရာရခတရား၄ပါးအဆောင်အယောက်တရား၄ပါးလို့လည်းခௌတတိခါမှာဖော်ပြထားပါတယ်ဒီဗုဒ္ဓနုတ္တိနဲ့တပ္ပတ္တကကမ္မထံတွေကိုအခုပြောခဲ့တဲ့အတိုင်းဘာဝနာရဲ့ပရိက္ခာရှင်းဥပ္ပဝေအနေနဲ့မိနဲ့အနှံ့ငယ်များပွားပြီးရင်သတိပဋ္ဌာန်ဝိပဿနာဘာဝနာကိုစတင်ပွားများဖို့ရှင်းစင်မှုပြည့်စုံလုံလောက်သွားပါသည်ဒီနေရာမှာတတိပဌံဆိုတဲ့စကားရဲ့အဓိပ္ပာယ်ကိုအချင်းကျုပ်မျှသိထားရင်ကောင်းပါလေ။တတိပဌံဆိုတာအာယုန်၌တည်ဝင်ပြန့်နှံ့၍ဖြစ်သောတတိလို့အဓိပ္ပာယ်ရပါတယ်။အာယုန်၌ဆွဲမြဲစွာတည်သောတတိလို့လည်းဆိုနိုင်ပါတယ်။အာယုန်ကရုပ်ဝေဒနာစိတ်သဘောလို့၄မျိုးကွဲပြားတော့တတိပဋ္ဌာန်လဲကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်တ ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်လို့၄မျိုးခွဲပြပါတယ်။နောက်တနည်းကတော့တတိဖြင့်စွဲမြဲစွာရှိခြင်းသုဒ္ဓရှိခြင်းလို့ဆိုရင်ပိုရှင်းပါတယ်။ယောက်ကိုသုဒ္ဓရှိတော့ကာယ ानु ပဒနာတတိပဋ္ဌာန်ခံစားမှုကိုသုဒ္ဓရှိတော့ဝေဒနာ ानु ပဒနာတတိပဋ္ဌံစိတ်ကိုသုဒ္ဓရှိတော့စိတ်တ ानु ပဒနာတတိပဋ္ဌံသဘောကိုသုဒ္ဓရှိတော့ဓမ္မ ानु ပဒနာတတိပဋ္ဌံလို့ခေါ်ပါတယ်အရှိကံအာယုံကယုတ်ခန္ဓာမှုစိတ်သဘောလို့၄မျိုးရှိတော့လည်းပဲယုတ်ကိုရှုမယ်ခန္ဓာမှုကိုရှုမယ်စသဖြင့်ရွေးချယ်ဖို့မလိုပါဘူးရွေးချယ်လို့လည်းမရပါဘူးဘာကြောင့်လဲဆိုတော့ရှုစိတ်ကကိုရှုလို့ရာအာယုန်ဒီမရောက်ဖဲသင်ရှားရာအာယုန်ဒီကိုသာရောက်တတ်လို့ပါပဲဥပမာနာတိအခဲစားတဲ့ရင်းထန်တဲ့ဒုက္ခဝေဒနာတွေဖြစ်ပေါ်နေတဲ့အခါမှာမိမိကဝင်လေထွက်လေကိုဖြစ်စေဝမ်းပိုက်ဖောင်းမှုပိတ်မှုကိုဖြစ်စေရှုလို့တဲ့အတွက်ရှုစိတ်ကိုအဲ့ဒီအာယုန်တွေပေါ်တွန်းပုတ်ထားတော့လဲမရပါဘူးအဲ့ဒီအာယုန်တွေတဲ့ပိုးပြီးထင်ရှားတဲ့ဒုက္ခဝေဒနာတွေစီကိုပဲစိတ်ကရောက်ရောက်သွားပါတယ်။ဒါကြောင့်မိမိချုပ်လို့ရာကိုရွေးချယ်ပြီးမချုပ်ရပါဘူး။ချုပ်ရင်သဘာဝမကျတဲ့အတွက်သမာဓိမရယုံညံ့မကပဲစိတ်နဲ့ယောဂီအားပြိုင်လွန်ဆွဲနေသလိုဖြစ်ပြီးမောလာတတ်ပါတယ်။ဒီတော့အထုလို့မဖြစ်ပါဘူးဆိုပြီးစိတ်ပြတ်သွားတတ်ပါတယ်။ဒါကြောင့်မိမိရှုလို့ရအာယုံကိုမရွေးချယ်ပဲရှုနေတဲ့ခဏမှထင်ရှားရထင်ရှားရအာယုံကိုသာအလိုက်တင်ရှုရပါလေသုစိတ်ရှုရပါလေ ชื่อได้อาคามาบะโลชื่อว่าบะละดาละติโหอเยจีบะเรญัตตะเนียกะยะถาพุทธังตัมมะติญญายะตัตถะปังอะชีตะภาวะอัตตะไยอะหมานิญญะภิชื่อว่ามีโลไม่นอนมูบะละဒါကြောင့်ဖြစ်ပေါ်နေတဲ့ယုတ်ဖြစ်ပေါ်နေတဲ့နံကိုဖြစ်နေရှိနေတဲ့အတိုင်းသူသိရပါတယ်။ပူရာဖြစ်ပေါ်နေရင်ပူနေသည်မျှပူတယ်ပူတယ်လို့ယူနေရပါတယ်။အေးနေရင်လည်းအေးတာပြောက်မသွားသည်မျှအေးတယ်လို့ယူသိနေရပါတယ်။စိတ်ဆိုးနေရင်စိတ်ဆိုးတယ်စိတ်ဆိုးတယ်လို့စိတ်ဆိုးတာမပြောင်းမချင်းဆက်ခတ်တယ်လည်းယူသိနေရပါတယ်။စဉ်းစားနေရင်လည်းစဉ်းစားတယ်တွေးနေရင်လည်းတွေးတယ်စိတ်ကူးနေရင်လည်းစိတ်ကူးတယ်စိတ်ထဲမှာတစ်စုံတရာမြင်နေရင်လည်းမြင်နေသတိဖြင့်အဲ့ဒီစိတ်တွေဖြစ်နေသမျှထပ်ခါထပ်ခါရှုနေရပါတယ်ဒါဟာဖြစ်နေတဲ့ရုပ်ဖြစ်နေတဲ့နာမ်ကိုဖြစ်နေရှိနေတဲ့အတိုင်းသူ့အရှိတဘာဝအတိုင်းရှုသိနေခြင်းမှာပဲဒီလိုဆိုရင်ဖြစ်တယ်ဖြစ်တယ်အနိစ္စဒုက္ခအနတ္တလို့ရောမရှိဘူးလားလို့ဆိုတော့အာသာမှာအဲ့ဒီဖြစ်တဲ့စတယ်ကိုသူ့လို့မသိသေးပါဘူးစိတ်တည်ငြိမ်မှုတမာတိနဲ့မဖြစ်သေးပါဘူးချူတာတောင်းမှမှန်အောင်အချိုးကျအောင်မချူနိုင်သေးပါဘူးကပောက်တိကပောက်ချာပဲရှိတတ်ပါသေးတယ်ယံဖယံခအချိုးကျအောင်ကြိုးစားရှိရင်းနဲ့အတိုက်စီမမှန်ပဲမောလာတော့တတိယခပြီးနားနေတဲ့အခါတောင်ရှိတတ်ပါသေးတယ်။ဒါနဲ့စိတ်တလက်ပြဖြစ်ပြီးဖြစ်မယ်မတင်ပါဘူး။ငါပါရမီမပါပါဘူးနဲ့တူတယ်လို့အားကျတဲ့စိတ်တွေတောင်ဖြစ်တတ်ပါသေးတယ်။အဲဒါလိုအခါမှာဖြစ်မှုပြက်မှုအနိစ္စဒုက္ခအနတ္တတွေသိနိုင်မှုအဝေးကြီးရှိပါသေးတယ်။သမာဟိတောယထာဘူတံပဇာနာတိစိတ်ကြီးငြိမ်မှအမှန်တဘာဝအတိုင်းသိတယ်ဆိုတော့ဘုရားမြတ်စွာဘုရားရဲ့မိန့်ကြားတော်မူချက်ကိုသတိပြုဖို့လိုပါတယ်အဲဒီသဘောတွေကိုသမာဓိအကောင်းကာသမှတောင်းမသိနိုင်သေးပါဘူးဒီဖြစ်တဲ့သဘောအနိစ္စဒုက္ခအနတ္တသဘောတွေကိုသိတာကသမာဓိအတော်ကြီးကောင်းတဲ့တတိယဉာဏ်နဲ့သတုထဉာဏ်ရောက်မှပဲသိရပါတယ်အဲ့ဒီညာအဖြစ်တွေမရောက်ဘူးစိတ်အတော်ကြီးကြီးငြိမ်းပြီးတမာရီအားကောင်းလာတဲ့အတွက်ကျုစိတ်ထဲမှာကိလေသာနိဝရဏတွေအတော်စင်ကြယ်ပြီးစိတ်တဝိတ္တုတွေဖြစ်ပါတယ်စိတ်စင်ကြယ်မှနာမ်ရုပ်ကိုပိုင်းခြားသိပြီးနာမရူပပရိစ္ဆေဒဉာဏ်နဲ့ဒိဋ္ဌိဝိတ္တုတွေဖြစ်ပါတယ်တိုးတက်ကျုလို့ပို့ပြီးတတိတမာရီအားကောင်းလာတော့မှယုံနံတို့ရဲ့အကြောင်းအကျိုးကိုသိတဲ့သစ္စာပရိသဟဉာဏ်နဲ့သင်္ခါဝိတရဏဝိတ္တုဖြစ်ပါတယ်။အဲဒီနောက်မှပဲမမြဲခြင်းအနိစ္စဆင်းရဲခြင်းဒုက္ခပုဂ္ဂိုလ်တ attva အတ္တမဟုတ်ခြင်းအနတ္တသဘောတွေကိုသိတဲ့သမထနာဉာဏ်ဒါကတတိယဉာဏ်ဖြစ်မှုပြမှုကိုသိတဲ့ဥဒိယဝိယဉာဏ်ဒီဟာဒုက္ခဉာဏ်ဒီဉာဏ်တွေဖြစ်ပါတယ်။ဒါကြောင့်အာထုသမှာဖြစ်ပြက်ဖြစ်ပြက်လို့ဖြစ်စေအနိစ္စဒုက္ခအနတ္တလို့ဖြစ်စေပြုရင်စိတ်ကရွတ်ဆိုယုံမျှသင်ញယုံမျှပဲရှိပါတယ်ဝိပဿနာဉာဏ်မဖြစ်ပါဘူးပြီးတော့မဟာတတိပဋ္ဌာနာတုတ်တော်မှာလည်းဤတို့မိမိတဏ္ဍာ၌ဖြစ်သောယုံအပေါင်း၌ယုံအပေါင်းမျှဟုရှုသိလျက်နေ၏သူတော်ဘာဤတဏ္ဍာ၌ဖြစ်သောယုံအပေါင်း၌ယုံအပေါင်းမျှဟုရှုသိလျက်နေ၏သတိဖြင့်ရှုဘုံကိုလက်ဥမိန်တော်မူပြီးမှသမုဒယဓမ္မနုပတိဝါကာယတမေဝိရတိဝေယဓမ္မနုပတိဝါကာယတမေဝိရတိစသည်ဖြင့်ရှင်းမှုပြမှုရှုသည့်ဘုံကိုမိန်တော်မူပါတယ်ပြီးတော့ကာယ ानु ပဒနာပိုင်းစသည်မှာလဲသွားလင်လဲသွားသည်ဟုသိဤယက်လင်လဲယက်သည်ဟုသိဤတမေစိတ်ဖြစ်လင်လဲတမေစိတ်ဖြစ်သည်ဟုသိဤစသည်ဖြင့်ဖြစ်နေရှိနေတဲ့အတိုင်းသုတိနေဖို့မြတ်စွာဘုရားရှင်းကြတော်မူပါတယ်။သို့တော်လည်းရှင်းရှင်းဘဝတွေမှာပြင်းပြင်းထန်ထန်ကြိုးကြိုးစားစားအထုတ်ခဲ့လို့တတိသမารိဉာဏ်ပါရမီအလွန်အားကောင်းနေပြီဖြစ်တဲ့ဉာဏ်သူရှင်များဆိုရင်တော့အထုတ်ခါကခဏအတွင်းမှာပဲသမာရိအားကောင်းလာပြီးအနိစ္စဒုက္ခအနတ္တသဘောရှင်းရှင်းပြည့်စုံသဘောတွေပြည့်မြင်လာနိုင်ပါတယ်။ ဒီလိုပုံပေါ်ဒီများတော့အာထုတ်ကမှာပဲဖြစ်တဲ့ဖြစ်တဲ့လို့ဖြစ်စေအနိစ္စဒုက္ခအနတ္တလို့ဖြစ်စေရှိရင်သင်လျော်ပွဲရှိပါတယ်သို့တော်လည်းဒီလိုပုံပေါ်မျိုးကတစ်ထောင်မှတစ်ယောက်ရှိဖို့တောင်းအလွန်ခဲရင်ပါတယ်အ ਨੇ ဆုံးတမက်တခုရပြီးတဲ့အရိယာပုဂ္ဂိုလ်များဆိုရင်လည်းပဲရှိရင်ရှိရင်အဖြစ်အပျက်ကိုစသိကြောင်းဝိသုရိမေအထာကထာမှာပြဆိုထားပါတယ်